ပြီးခဲ့တဲ့ဖေဖော်ဝါရီလနောက်ပိုင်းရိုဟင်ဂျာဒုက္ခသည်300လောက်ကိုဘင်္ဂလားဒေ့ရှ်နေချာဆောင်တပ်ဖွဲ့ကရိုက်နှက်ပြီးတော့မြန်မာနိုင်ငံဘက်ကိုအနည်းဆုံး6ကြိမ်အတင်းကျပ်ပြန်ပို့ခဲ့တယ်လို့ဒေတာရင်းလူခွင့်ရဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ Fortify Rice အဖွဲ့ကြီးကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်ဒီလိုမျိုးရိုက်နှက်ပြီးတော့ပြန်ပို့ခဲ့တဲ့ဘင်္ဂလားဒေ့ရှ်နေချာဆောင်တပ်ဖွဲ့ကတာဝန်ရှိတဲ့သူတွေကိုစုံစမ်းအရေးယူပေးဖို့ Fortify Rice အဖွဲ့ကြီးကဘင်္ဂလားဒေ့ရှ်အစိုးရကိုတောင်းဆိုထားပါတယ်မြန်မာနိုင်ငံထဲမှာအကြမ်းဖက်ပြည်ပခါတွေတိုးလာပြီးတော့အသက်အန္တရာယ်ဆိုးရင်ရတဲ့အခြေအနေကိုသိရတဲ့လူမျိုးတုံးတပ်ဖြတ်မှုတွေနဲ့ရက်ဆက်မှုတွေကြောင့်ထွက်ပြေးခိုလုံလာရတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်နေချာဆောင်တပ်ဖွဲ့ကရိုက်နှက်ပြီးတော့ပြန်ပို့ခဲ့တဲ့အပေါ် Fortify Right အဖွဲ့ကြီးကကြေညာချက်မှထုတ်ပြန်ပြီးတော့ခြုံချထားပါတယ်ရခိုင်ပြည်နယ်မောင်နှောကနေထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်9ဦးကိုပြီးခဲ့တဲ့ဖေဖော်ဝါရီလနဲ့ဧပြီလတွေထဲမှာ Fortify Rights အဖွဲ့ကြီးကတွေ့ဆုံမေးမြန်းခဲ့ပြီးတော့သူတို့ကိုဘင်္ဂလားဒေ့ရှ်နေချာဆောင်တပ်ဖွဲ့ကအတင်းကျပ်ပြန်ပို့ခဲ့တဲ့အကြောင်းနဲ့6ယောက်ကတော့သူတို့ရိုက်နှက်ခံခဲ့ရတဲ့အကြောင်းကိုပြောပြပါရယ်စစ်ကောင်စီတပ်နဲ့ AA အာရခတပ်တော်တို့ကြားရခိုင်မြောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်နေချိန်မှာပဲမြန်မာစစ်တပ်ဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ပြီးတော့ NLA တွေနဲ့ရင်ဆိုင်နေရတဲ့အချိန်မှာဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ကိုပြန်ပို့ခဲ့တာဖြစ်ပါရယ်ရှင်